ရန်ကုန်တိုင်းစိုးရကအလဘက်မီဒီယာသတင်းသမား၃ဦးကိုအမှုဖွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတော့တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချင်းချောက်တယ်လို့ဖြစ်သွားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောကြားတယ်လို့ဒါဟာမြန်မာဒီမိုကရေစီပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကပြောပါတယ်။ကိုညံဝင်းအောင်ကတင်ပြပေးမှာပါ
။ရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းလွှတ်တော်အတွင်းဆွေးနွေးချက်တွေပေါ်အခြေခံပြီးသတင်းဆောင်မရေးသားဖော်ပြခဲ့တဲ့11 Media ကဆောင်မရှင်တာဝန်ခံအက်ဒီတာနဲ့အက်ဒီတာချုပ်3ဦးတို့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းရာဇသက်ကြီးပုံမှန် 905 ခါခွေနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်ပြီးဖမ်းဆီးအရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတော့တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချင်းချောက်လိုက်တယ်လို့ဖြစ်သွားစေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ်
ဒီနေ့မှလည်းကတော့ဟိုနေ့မှတတိရှိတဲ့လူတွေကတော့ဆက်ပြီးတော့ရေးသားပေါ်ပြနေကြအောင်မယ်ဒါပေမဲ့ဟိုစိုးရိမ်တဲ့လူတို့မဟုတ်ကိုကတင်းတော့ကမစိုးရိမ်တော့မှအယ်ဒီတာတို့ထည့်တင်ပေါ်ပြတာဝန်ရှိတဲ့အယ်ဒီတာတို့ဘာလို့ကမထည့်တင်မပေါ်ပြရင်အဲ့ဒီဟာတွေကစာမျက်နှာပေါ်ရောက်လာဖို့ခက်ခဲတော့ဟိုအရင်ကထက်တော့ရော့တော့မှအမှန်ပဲဒီကိစ္စမျိုးကိုရေးဖို့လက်တွန့်သွားတယ်ဆိုတဲ့ဟာကဒီသတင်းမီဒီယာလွတ်လပ်ဖွင့်တဲ့တင်မကဘူးဒီအစိုးရရဲ့လက်ဆောင်မှုတွေကိုဟိုဝေဖန်ထောက်ပြတဲ့ဒီဆက်နေတဲ့ဒီစနစ်ကိုပါသွားအားနေတဲ့အတွက်ဟိုအစိုးရဘက်မှအကယ်၍များဟာထားဆမှုလိုလက်ဆမ်းမှုလိုအဲ့လိုမျိုးတွေရှိခဲ့ရင်တော့မှပဲမီဒီယာတို့ဒီမျိုးကထောက်ပြမဲ့အနေထားမျိုးဝေဖန်ထောက်ပြမဲ့ဟာမျိုးနေသွားရင်အဲ့ဒီလိုဟာမျိုးပို့ပြီးတော့ကြီးထွားလာနိုင်တယ်အဲ့ဒီချိန်မျိုးကပို့ပြီးတော့ဟိုများပြားလာနိုင်တဲ့နေထိုင်မျိုးရှိတာပေါ့နော်ဒါကတော့တနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စ
11 Media သတင်းသမားတွေကိုအခြားနီလန်အခြားဥပဒေတွေနဲ့အရေးယူနိုင်ပါလျက်နဲ့အခုလိုပုံမှန် 905 ခါခွေးကိုတုံးပြီးအရေးယူလိုက်တာဟာတင့်လျော်မှန်ကန်မှုမရှိဘူးလို့ကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ
်အတီးပြည့်စီတယ်လို့ယူဆရင်တော့မှအဲ့ဒီဟာကဟိုသတင်းရဝေကျဲနောက်တော့ပုံမှန်900ဆွဲဟာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှန်တွေမတုံးနေ905ခါကိုတုံးနေရည်ရွယ်ချက်ကလည်းဟိုအပြည့်ရအောင်နောက်တော့တန်းပြီးတော့အချုပ်ချေရအောင်ဆိုတော့ရည်ရွယ်ချက်မျိုးတွေ့နေရတယ်အဲ့တော့ကလည်းမရှိသေးတဲ့ပုံမှန်တွေအာမားကိုဟိုအစိုးရဖြစ်တဲ့အတွက်ဒီတရားစီရင်ရန်နေရာကိုဟိုတလွဲတုံးတဲ့သဘောမျိုးကျွန်တော်တို့တော့အဲ့လိုမျိုးယူဆတယ်
NLD အစိုးရလက်ထက်မှာရန်ကုန်တိုင်းအစိုးရကသတင်းသမားတွေကိုအခုလိုဖမ်းဆီးအရေးယူတာဟာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးအရင်ကလည်း11 Media Group တီထောင်သူအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်ကိုရော The Voice Editor ချုပ်ဦးကျော်မင်းစွေတို့ကိုပါဖမ်းဆီးအရေးယူခဲ့တာမျိုးရှိပါတယ်ရန်ကုန်တိုင်းအစိုးရကသတင်းသမားတွေပေါ်အခုလိုဖမ်းဆီးအရေးယူလာတာတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်စိုးရိမ်စရာဖြစ်စေတယ်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။ဟုတ်လားလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့သတင်းသမားတွေအပေါ်မှာအရေးယူဖို့ဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိန်းကြောင်းဆောင်ရွက်နိုင်မှုမရှိဘူးဆိုရင်တော့ဒါမဲ့ကာလတွေမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဟာအားနည်းတဲ့လဲသွားနိုင်တယ်။နောက်ပြီးတော့သတင်းမီဒီယာတွေရဲ့အခိုင်အမာတော့ဟာဖိနှိပ်ဆံဘဝကိုရောက်တဲ့ရောက်သွားမယ်ဆိုရင်တော့သရုတ်ကမှန်တိုင်းရဲ့ချင်းကြောမှုပါလေအားရောတဲ့ရောသွားနိုင်တယ်အဲ့ဒီလိုအားရောသွားမယ်ဆိုရင်တော့ဓာတ်နိုင်ငံဒီမိုကရေစီအကြောင်းတွေကလည်းဖြတ်ပြီးတော့အားရောသွားနိုင်တဲ့အနေအထားရှိတဲ့အတွက်ကြောင့်လို့လက်ရှိရောင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဒီသတင်းမီဒီယာကမ္ဘာကြီးအဖွဲ့မှာဆောင်ရွက်ချက်ဟာနော်အဲမြန်မာနိုင်ငံဒီမိုကရေစီအကြောင်းတွေဆိုရင်ဒီမှာတစ်ခုကိုပြောရမှာမရတယ်လို့ကျွန်တော်တို့လည်းမြင်ပါတယ
် 11 Media ကရေးသားခဲ့တဲ့အငင်းရှုံးနေတဲ့73စီဆိုင်တွေပေရေးငွေကျေးသူဘယ်သူမှမသိတဲ့အကြောင်းကားနဲ့လူနာမည်ပေါက်ပြည်သူရှေ့ဟာဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရဘောအများပြည်သူအကြီးညိုပြည့်စေပြီးပြည်သူတွေကအစိုးရဘောပြည်မှုကျွလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်မရှင်ကိုဖြိုးဝေဝင်းတောင်ငန်အက်ဒီတာကိုနေရီမင်းနဲ့အက်ဒီတာချုပ်ကိုကျော်ဇော်လင်းတို့ကိုရာဇဝတ်ကြီးပုံမှန်905ခါခွေနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ